ပြည်သူ့လွှတ်တော်ရဲ့တရားစီရင်ရေးဥပဒေရေးရာကော်မတီရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့တဲ့၄နှစ်တာတက်တန်းကာလအတွင်းမြန်မာနိုင်ငံအတွင်းကတရားဥပဒေစိုးမိုးရေးတရားစီရင်ရေးကိစ္စတွေဆိုရင်အင်္ဂယ်သူရဦးအောင်ကိုအရင်ဆုံးဘယ်လိုများတုံ့သက်ချင်ပါလဲရှင
်မြန်မာနိုင်ငံတရားစီရင်တဲ့အစီအစဉ်ဟာတိတိတာတာပြောင်းလဲတိုးတက်လာတာမတွေ့ရပါဘူးအဓိကတော့ဒီတရားရေးနယ်ပယ်မှာပေါ့ဟိုလက်ပြီးလက်ယူအကြည့်ပြချာဆမှုတွေဟာအတိုင်းသာတူတည်းကြွမှုအကောင်းနေစေဖြစ်ပါတယ်ငွေများတရားနိုင်တရားကြီးသူအနိုင်ယူအာဏာရှိသူအနိုင်ယူဆိုတဲ့တော်ရင်ဥပဒေတို့ပဲဖြစ်နေပါသေးတယ်တရားဥပဒေစိုးမိုးမှုကလည်းပဲပြည်သူတွေရဲ့ဘဝတွေရှားမှာလုံးဝကိုအားနည်းနေပါတယ်တရားဥပဒေစိုးမိုးမှုအားနည်းနေပြီးတော့မှပြည်သူတွေဒီနဲ့သူတို့ရဲ့ဘဝအစအစအရာရာမလုံယုံဘူးလို့ခံစားနေရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါရှင်ဒီတော့ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးအထူးသဖြင့်တော့တရားဥပဒေအပေါ်မှာအာဏာရှိသူတွေရှိနေစေလို့ရောအင်္ဂယ်သူရဦးအောင်ကိုတုံ့တက်လို့ရမလားရှင
်တရားဥပဒေချက်မှာဘယ်သူမှမရှိဘူးလို့မရှိစေရပြောကြတာပါပဲတိုးတိုးလေးပေါ့လေတရားဥပဒေချက်မှာအာဏာရှိသူတချို့တည်းရှိနေပါသေးတယ်တရားဥပဒေချက်မှာတရားသူကြီးတော်ပင်မှာရှိနေပါသေးတယ
်ဒီအကျင့်ပြတ်ခြားစားမှုတွေအခက်ရိလိုက်စားမှုတွေရှိနေသေးတယ်ဆိုတော့အဒီအခြေအနေတွေဟာဘလောက်စူးစိုးဝါးဝါရှိနေတယ်လို့အင်္ဂယ်ရုတ်ကော်မတီအနေနဲ့လေးလာတုံ့တက်ပြီးတော့ဟိုတွေ့ရှိရတာရှိပါလဲရှင
်ပြောရင်ပေါ့လေရန်ကုန်မင်းသမီးဆိုတာတေမမူကြီးတွေအလုံးများတဲ့စီဝါရေးအခြေချကြတဲ့ဒေသဖြစ်ပါလေ။အဲ့လိုမျိုးကြီးတွေပြောရမှာဆိုရင်အမွေမှုလို့အိမ်ချမ်းကြီးအမှုလို့ဝင်းကြီးနဲ့ပတ်သက်တဲ့အမှုတွေကပြိမြားပါလေ။အဲ့လိုမြားတဲ့ခါမှာပေါ့လေ။တစ်ဖက်ကနိနာသူတည်လို့ရှိပါမယ်။အခြားတစ်ဖက်ကစွတ်စွဲခံသူတည်ပြန်ရှိပါမယ်။မြားပေါင်းဖြစ်တော့ပေါ့လေ။ဒီလိုဒီမမှုတွေမှာနိနာသူကသက်ဆိုင်တရားမှတရားဆွဲဆိုပြီးတော့မှအမှုကိုအမှုဖြစ်ပြီးရဲဆိုင်ပါလေ။မြားပေါင်းဖြစ်ရင်လိင်ငယ်သူတွေကအုပ်စုဖွဲ့ထားပါလေ။ခိုင်းဖွဲ့ထားပါလေ။တကယ်ကိုပြောရဆိုအဲ့ဗမာနီရန်ကုန်ကခိုင်းရှိပါတယ်အဲ့ကင်းကတရားရည်နယ်ပယ်ကတရားသူတချို့ပါတယ်ဥပဒေရရှိပါတယ်ရှေ့နေအများစုပါတယ်အုတ်ချွေးရံပါတယ်ပါပြီးတဲ့ခါကျတော့အဲ့လိုအမှုတွေရတဲ့ခါကျတော့မိန်းမသူကတေလို့ရှုံးတယ်များပါတယ်တောင်းလို့ကတိရှိပေါ့လေရန်ကုန်မန္တလေးပေါ့စီဝေးရကောင်းမွန်တဲ့မျိုးကြီးတွေမှာဖြစ်ပေါ်တဲ့တေမမှုတွေပါလို့ဖြစ်ပေါ့လေမတမာသူတွေကနေပြီးတော့တန်ဝင်ရှိသူတွေနဲ့အုပ်စုခိုင်းဖွဲ့ပြီးတော့မှအတိုင်းကြီးစီဆုံးမှုတွေကတိရှိရှိနေသေးဖြစ်သွားတော့တွေ့ရပါတယ်အင်္ဂလိပ်ကော်မတီနဲ့ပေါ့လေအင်မန်ထေရှားအမှုကြီးတင်ကမ်းမှုတော့ကိုရအောင်စစ်ပြီးမှဒီပေါ်မှာဘာကြောင့်ဒီလိုဖြစ်နေလဲဆိုတော့တုံးသက်ချက်အစကတစ်ဆောင်ကိုတို့တို့ဒီဟုတ်တဲ့ကိုကလေးဝင်းစင်ပါပြင်မခံလို့နေဖြစ်ပါလေကွယ
်ဟုတ်ကဲ့ရှင်ဒီလေယာမီတိမ့်ဆဲခံရတဲ့ကိစ္စတွေမှာလေသမားတွေထောင်ချခံရတဲ့ကိစ္စနဲ့ပတ်သက်လို့ရောဒီတရားစီရင်ရေးအပေါ်မှာအင်္ဂယ်သူရဦးအောင်ကိုဘယ်လိုများတုံ့သက်ချင်ပါလဲရှင
်ဖတ်မှုအချိန်အဝေးပုံမှန်354ပါခုနနိုင်ငံသားခွင့်ရေးတွေကိုပြတ်ဆန်းထားပါလေမိလူရဲ့အနံမှုတွေတော့ကိုလွတ်လပ်စွာခန္ဓာထုတ်ပေါ်ခွင့်ရှိတယ်ကျိုးလို့ဆိုရေးသားတင်ပြခွင့်ရှိတယ်လူလို့ဆိုစူဝေးခွင့်ရှိတယ်လို့ဖော်ပြထားပါတယ်အဲ့ဒီပေါ်မူတည်ပြီးတော့မှနိုင်ငံခွင့်ကိုဖော်သမှုတွေကိုကနောက်ဆုံးတဲ့ဥပဒေကိုပြဆန်းရပါတယ်ပြဆန်းတဲ့ခါမှာအဲ့ဒီဤဥပဒေမှာပေါ့လေပုံမှန်ဆက်ရှိရဆိုရင်နိုင်ငံမကြီးပါတယ်တတိပေါ့လေလေယာဉ်မေးသိသိခံပြီးမှနိဒာဆွေးနွေးတဲ့တောင်းပန်မှုတွေအနေနဲ့ဆန္ဒထုတ်ပေါ်တဲ့နေရာမှာနော်ခဏဒီအပုံမှန်ဆက်ရှိနေပဲပြန်ပြီးတော့ပါပေါ့လေတရားစွဲဖန်ခံပြီးမှအချို့လူထောင်းတော့မှဝရိုက်ထွက်လိုက်တဲ့ဖြစ်နေတာဝန်နေဝယ်တွေ့ရပါလေအစ်ရေဆွဲလိုက်တဲ့အဲ့ပုံမှန်ဆေးရပါဝင်ပေါ့ပြည်သူဆိုတီတက်မြက်ပဲဥပဒေဦးတဲ့ပဲခဏဖြစ်အသက်မွန်သေးသူဖြစ်နေပါလေဆိုတော့အရင်ဥပဒေဟောင်းတွေပြန်ပြီးပါအရေးယူလို့ရှိနေပါလေဒါဝန်လို့ပေါ့လေတကယ်ကိုအောက်ခြေကြာသွန်တောင်းသူတွေသမားတွေမြေသိသိခံပြီးတော့မှကုလူပုံမှန်ဆက်ရှိတဲ့နောက်ခြားပုံမှန်မျိုးစုံနဲ့ပြန်လဲဖန်းစည်းပြီးပါတရားဝင်မှာဝရိုက်ထွက်လိုက်ထောင်းနေတဲ့ဝရိုက်ထွက်ဖြစ်နေတာဒီဒီနေ့ဒီမိုးစီမြင့်ဝမှာအမရမအကြီးတန်းနေမြင့်ဝဖြစ်တယ်ဒီလိုပါလေကွယ
်ဟုတ်ကဲ့ပါကဲဒီတရားဥပဒေစိုးမိုးမှုအပေါ်မှာအာဏာပိုင်တချို့ရှိနေတာအခုဒီတရားစီရင်ရေးတွေမှာအကျင့်ပြတ်ချစားမှုအခက်ရိလိုက်စားမှုတွေရှိနေတာတွေဟာတရားစီရင်ရေးမန်တိုင်အတွက်ဘလောက်ထိသူသဖြင့်တော့တိုင်းပြည်အတွက်ဘလောက်ထိနစ်နာနေတယ်လို့အငယ်သုံးသက်ချင်ပါလဲရှင
်တရားဥပဒေစိုးမိုးကလုံးစွာအာနိုင်နေပါလေဒီကဘာကလူဘကဝင်မောင်းနိုင်ငံမောင်းတင်ရခန့်လောက်ရှိတဲ့ထဲမှာပေါ့လေတရားဥပဒေစိုးမိုးအာနိုင်ဆုံးနောက်ဆုံးဆက်နေကြတယ်ပါပြည်မနိုင်ငံပါဝင်နေပါလေဒီအပူလေးမစုံမလို့ခါကြတော့ FDI ကိုခေါ်တဲ့နိုင်ငံသားရည်ရွယ်ချက်မှုတွေလည်းညွန်မန်းတော့မဟုတ်ဝင်ပလာတော့ဖြစ်ပါလေဒီလိုတရားဥပဒေစိုးမိုးအာဏာရှင်တွေတို့ညံ့မှုတွေကအလုပ်ငယ်ခွန်လန်းနေတဲ့အများကြီးဆုံးရှုံးပါလေအလုပ်ငယ်ခွန်လန်းနေနေပါတဲ့ခါကြတော့နိုင်ငံသားတိုင်းရင်းသားတွေကအိမ်သားကြီးနိုင်ငံပြည်နဲ့ထိုင်းလို့မလေးလို့ဆိုထွက်ပြီးပါတော့လို့ပါလေအပီပွဲတို့ကလုပ်တဲ့စုကလေးကတချို့နိုင်ငံတွေမှာဆင်းပြီးဆိုတော့တချို့နိုင်ငံတွေမှာတော့ဖိနှိပ်မှုတွေအနိုင်ကျင့်ခံမှုတွေအဖေမူကြီးကျုံတွေ့နေရပါတယ်။သူထဲမှာမရတဲ့ဖြစ်စဉ်တခုကဒါကလူသိထင်ရှားဖြစ်စဉ်တခုပါတခုသာဖြစ်ပါတယ်။လူမသိသူမသိပဲပြောရ နိုင်ငံသားလူသမားတွေအနှိမ့်ဆက်တက်ပြတ်ခံပြီးပြောနေပြောပွဲသွားတွေကရာဘုံများစွာရှိခဲ့ပါပြီ။သူ့ရဲ့အခြေခံကတော့တရားဥပဒေစိုးမိုးမှုအာဏာရှင်မရှိမဖြစ်ပါလေ။စီးပွားရေးမှာကောအမျိုးသားဘုံနဲ့ခံမှာပါအလုံးပဲပေါင်းကုန်နစ်နာနေတယ်လို့သုံးသပ်နေမှာလေကွယ်။
NLT ပါတီက၄ပွင့်ဆိုင်တခါပြည်တော်စုလွှတ်တော်ကနေပြီးတော့၆ပွင့်ဆိုင်အပြင်အခုတိုင်းဒေသကြီးလွှတ်တော်တွေက၁၂ပွင့်ဆိုင်တောင်းဆိုသလိုသမရအင်တော်မှာပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့ကလည်း14ဦးတွေ့ဆုံဆွေးနွေးမှုတွေရှိပါတယ်။အခုလိုမျိုးအရေးအတွက်တွေကွဲပြားနေတဲ့တောင်းဆိုမှုတွေအတွင်းမှာဘယ်တွေ့ဆုံဆွေးနွေးမှုဟာနိုင်ငံအတွက်အရေးကြီးတဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်မယ်လို့အင်္ဂေသူရဦးအောင်ကိုသုံးသပ်ချင်ပါလဲရှင
့်။ဒီကမှာအဆင့်နှစ်ဆင့်ပေါ့နော်။ရှိတယ်ပြောပါပါ။ပထမဆင့်ကတော့၄ပွင့်ဖြစ်ပြီး၆ပွင့်ဖြစ်ပြီးပွင့်ရင်အနည်းဆုံးပေါ့။နိုင်ငံမှာတာဝန်ရှိဆုံးတာဝန်ခံနိုင်ဆုံးပုဂ္ဂိုလ်ပေါ့လေးဦးသူ6ဦးတော့စတွေ့တင်ပါလေပထမဆင့်မှာအပွင့်နည်းဒီကောင်းနေပါမယ်အဲ့ဒီတော့အချိန်ကနိုင်ငံဘုံတွေဆက်မပြီးလို့ရှိရင်တော့ပေါ့လေအပွင့်ဆယ်လေးပွင့်မဟုတ်ပါဘူးအပွင့်တရားပဲပါပါအပွင့်မောင်ငါးတန်းပါပါတရားဒီရပါတယ်အဲ့တော့ဒါတွေသုံးလိုက်လို့ရှိတယ်ပေါ့လေအနည်းဆုံးပါတဲ့လေးပွင့်6ပွင့်ကအကောင်းဆုံးဖြစ်ပြီးတော့မှာအဲ့ဒီကချမ်းမကြီးတိုင်းချမ်းမလို့ရတဲ့မူပေါင်းတွေဖိန်ဝတ်တွေပေါ့အချိန်ကပြီးတော့မှာတိုင်းနိုင်ငံမျိုးစုကြီးအများဆုံးကိုကိုစားပြုနေတဲ့အပွင့်မြန်မာနဲ့ဆက်လို့ရပါလို့ရှိတော့နိုင်ငံနိုင်ငံတို့အင်မတန်ကောင်းမွန်တဲ့ဒီပုံစံရေကန်မြေကန်တွေကိုဒီဆောက်တယ်နေမယ်လို့သုံးသပ်ပါလေကွယ်
ဟုတ်ကဲ့အင်္ဂယ်တစ်ဆက်သေးပါပဲရှင်လွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တမတော်သားကိုယ်စားလှယ်တွေဘက်ကနေပြီးတော့သူ့ဘက်ကမပြင်ဆင်ရဘူးဆိုတော့ကန့်ကွက်ချက်တွေလည်းတွေ့နေပါတယ်ဆိုတော့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအလားအလာနဲ့အခြေအနေပေါ်အင်္ဂယ်ဘယ်လိုများသုံးသပ်ချင်ပါလဲရှင
်ဖွဲ့စည်းပုံခြေရောင်းမှုတွေမျိုးဆိုရှင်ခုနပုံမှန်436အခွဲကာကြီးနဲ့ခါဝေးရှိပါတယ်ကာကြီးမှာလွတ်တော်ထဲမှာလွတ်တော်ထဲမှာကိုယ်စားလှယ်85ရက်ကနေကျော်ထောက်ခံမှခုနမော်ဒီပထမစီမံလို့ရပါတယ်အဲ့ဒီတို့တော့မကွာကျွန်မယူကပွဲမှာကျင်းမနိုင်လို့မလို့ယောနေနေတဲ့ကိုယ်စားလေအငယ်စီတွေ50ခါရှိမှထင်ပါလေကွယ်တို့တော့မှတက်ပေါ်သားမပါပါနဲ့ကိုပဲ90ခန်းအပြည့်မရှိတဲ့ခါကျတော့90ခန်းလုံးရဖို့ဆိုတော့မဖြစ်နိုင်ပါဘူးတက်မလို့ဆိုတာအတက်ကအပင်ကိုနာခံတဲ့အဖွဲ့စည်းဖြစ်ပါလေဆိုတော့တို့ထောက်ကမရဖို့လေမရှိပါဘူးဒါကြောင့်ပုံမှန်တဲ့300ကပုံမှန်ကွဲကာကြီးကိုဖျက်ချို့ဟာအင်မတန်ခက်ပါလေအဲ့ကာကြီးကိုဖျက်ချို့နိုင်ခဲ့ရင်တောင်မှဒုတိယဆင်းဖြစ်တယ်ပေါ့နော်ဒီလိုကျောင်းဌာနခိုင်ဝင်ကျင်းပါပါမယ်အဲ့ဒီခါမှာမဲပေးပိုင်ဝင်ရှိသူနော်နိုင်ငံသားအရေးအတွက်ကြီး50ရာခိုင်နှုန်းကျော်ကမဲပေးမှသာလေဒုတိယဆင်းကိုဟိုအတီးဖြစ်တယ်သတ်မှတ်ထားပါလေဖြစ်တာကမဲပေးပိုင်ဝင်ရှိသူပြည်သူလူထုရဲ့အစားလာရောက်ဆန္ဒမဲပေးသူပြည်သူလူရဲ့50ရာခိုင်နှုန်းကထောက်ခံရင်အတီးဖြစ်တယ်ပါလေဘာကြောင့်ဆိုတော့ဒီနေ့ပြောရဲမှာပေါ့လေတောင်ပေါ်နေဆက်ဒီစားဒီပြည်တွေမှာရှုပ်ပြီးတွေမှာငင်းငင်းရင်းပြသေးပါဘူးတရားဝီကူဒီအဲ့ဒီစားမှာမသိရောက်သေးပါဘူးအဲ့ဒီစားမှာရုပ်ကပဲမကျင်းမနိုင်သေးပါဘူးတောင်မလို့ပေါ့လေမဖြစ်နိုင်တဲ့ပြဋ္ဌာန်းချက်ဖြစ်ပါလေအင်မတန်ခက်ခဲတဲ့တက်တင်ဖြစ်ပါလေအငယ်ငယ်ကြံပြီးရလို့ရှိတော့ပေါ့လေအကောင်းဆုံးကတော့ဒုတိယဆင်းဖြစ်တယ်ပေါ့ပုံမှန်တရား3လျှောက်ခါခွေးကိုဒီလိုမျိုးဆန္ဒခိုင်ပွဲလုပ်လိုက်ပါလုပ်လိုက်ကြပါပေါ့လေခုနလာရောက်မဲပေးနိုင်တဲ့လာရောက်မဲပေးတဲ့သူတွေရဲ့90ရုံးကျော်ကာနေနော်ထောက်ကမဲ့ပေးအတီးဖြစ်သည်လို့ဟုတ်လားအဲ့လိုပြင်ဆင်ပြတ်ထားနိုင်မယ်ဆိုလို့ရှင်တော့အင်မတန်တရားမျှတရဲ့ဟုတ်လားနော်ဆောင်းရင်ဖြစ်မယ်လို့သုံးပြရပါတယ်
ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်